ကျေးဇူးပါမေယုံလေးကျွန်တော်အရှိမကတော့ social media ကိစ္စတွေ surveillance ကိစ္စတွေပြီးသွားလို့ရှိရင်ကျွန်တော်တို့ဒီ cyber law နဲ့ပတ်သက်တဲ့ချို့အကြောင်းအရာလေးညော်ဟို smart id နဲ့ပတ်သက်တဲ့အကြောင်းအရာလေးဟိုနည်းနဲ့ဒီနည်းနဲ့တော့ကျွန်တော်ထိတွေ့ခဲ့ရပါတော့ဆိုတော့အဲ့ဒါကြီးအကုန်လုံးပြန်ခြုံလိုက်လို့ရှိရင်ကျွန်တော်တို့ကဘာတစ်ခုထွက်လဲဆိုတော့လူသားတယောက်နိုင်ငံသားတယောက်ဒါမှမဟုတ်ရှိရင်ကျွန်တော် professional တယောက်ရဲ့ privacy ကိုနည်းပညာခဲ့ကြီးမှာဘယ်လိုကာကွယ်လို့ရလဲဆိုတော့မိကုံမဲ့ကျွန်တော်ပြန်ရရပေါ့နော်အဲ့တော့ကျွန်တော်ရဲ့ privacy တွေကကျွန်တော်လေ့လာမိတာဘယ်နေရာမှာအများဆုံးသွားရှိနေရလဲဆိုတော့ကျွန်တော်ရဲ့လက်ကင်ဖုန်းထဲမှာ smartphone ပေါ့နော် smart device တွေမှာရှိနေရပေါ့နော် device ဆိုသုံးလိုက်တာတော့ပို့ပြီးတော့ခြုံငုံမိမယ်နဲ့တွေ့ပေါ့ဆိုတော့တစ်ခါကျရင်နာရီရှိမယ်တစ်ခါကျလို့ရှိရင်ဖုန်းတွေရှိမယ်အဲတစ်ခါကျ laptop တွေရှိမယ်မျိုးစုံပေါ့အဲ့တော့ကျွန်တော်ရဲ့ smart device တွေကအကြောင်းမျိုးမျိုးကြောင့်သူများရေရောက်သွားတဲ့ခြေနေမျိုးကြုံရတယ်သူသမီးမျိုးမနိုင်ငံလိုခြေနေမျိုးမှာဆိုရင်လည်းပိုကြုံရတယ်လို့ကျွန်တော်ထင်တယ်ပေါ့နော်ဥမာ chat point တွေပဲဖြစ်ဖြစ်ဒါမှမဟုတ်ရှင်ဖုန်းဆိုင်တွေမှာပဲဖြစ်ဖြစ်ဟိုကိုယ့်ရဲ့ဖုန်းကိုပြင်ကျင်လို့ပဲဖြစ်ဖြစ်ဥပဒေကြောင်းအရကိုမဖြစ်မနေတောင်းခံလာတဲ့ခါမှာဖြစ်ဖြစ်ကိုကပေးရမယ့်အနေအထားမျိုးကြုံရတယ်ပေါ့နော်ဆိုတော့အဲ့ခါကျလို့ရှင်ကျွန်တော်ရဲ့ privacy ကအင်မတန်ကိုဟိုဘယ်လိုပြောမလဲ under threat ဆိုတော့နော်ဟို under threat ဆိုအင်မတန်ကိုချိန်ထောက်ခံရတဲ့အနေအထားကိုရောက်သွားတယ်ပေါ့နော်ဆိုတော့ကျွန်တော်ဆိုလို့ရှိရင်လည်းအရင်ကတက်တောင်းတက်တာမဖြစ်ဘူးပေါ့နော်ဆိုတော့အဲ့လိုအခြေအနေမျိုးအတွက်ကိုမယုံလေးဘာရီချိုတင်ပြင်ဆင်လို့ရလဲပေါ့အနီးပညာအရာဘာရီလုပ်လို့ရလဲပြီးရင်နီးပညာမဟုတ်တဲ့အရာဘာရီလုပ်လို့ရလဲအဲ့ဒါလေးကိုကျွန်တော်ဆွေးနွေးပြပါအောင်ခင်ဗျာ
ညာညာဟုတ်တယ်တွရီဖုန်းတွေကပုံစံမျိုးစုံနဲ့အဲသူများလက်ထဲကိုရောက်သွားနိုင်ရေပေါ့နော်အဲ့လိုရောက်သွားရဲဟာဆွေးနွေးရမယ်ဆိုလို့ရှိရင်ရောက်သွားတဲ့အချိန်မှာနှစ်ပိုင်းရှိရဲအဲ့ဖုန်းဘေးနားမှာကိုကိုလာရှိနေတာဒါပေမဲ့ကိုဖုန်းကိုပြန်ယူလို့မရဘူး။ like ကိုဖုန်းကသူများလက်ထဲမှာကိုကဒီတိုင်းထန်ကြည့်နေရမယ်။အဲ့လိုအခြေအနေမျိုးတစ်ခုပေါ့နော်။နောက်တစ်ခါကျတော့ကိုဖုန်းနဲ့ကိုနေကဝေးသွားတာမရှိတော့ဘူးလူကတက်တက်ဖုန်းကတက်တက်အဲ့အခြေအနေပေါ့နော်။ဆိုတော့အဲ့ဒါလေးကနှစ်ပိုင်းခွဲပြီးတော့ကိုကြည့်မယ်နော်။ဆိုတော့အဲ့ကတို့ရပထမအဆုံးကိုကဖုန်းဘေးနားမှာရှိနေတဲ့အခြေအနေမျိုးဖြစ်တယ်ကိုဖုန်းကလည်းသူများတကာလက်ထဲကိုရောက်သွားမယ်ဆိုတဲ့အနေထားမျိုးကိုရှုံတွေ့ရနိုင်ကြည်အများဆုံးရှိတဲ့သူတွေကဘာလို့ရမလဲဆိုတော့ပထမအဆုံး rules ကကြတော့တို့တွေ clean device rules တွေ clean device လုံးလေးရနှလုံးမသိပါဒါမဲ့တော်တော်တော့ table ကိုတက်နော်နော် clean device ရဲ့ rules ကတော့ဘာလဲဆိုတော့နံပါတ်1ဖြစ်နိုင်သမျှရှင်းပါတဲ့ကိုကနေပြီးတော့ကိုဖုန်းဒီအမြဲတမ်းထိရှာလွယ်တဲ့အကြောင်းအရာတွေကိုသိမ်းဆည်းရတယ်ဆိုလို့ရှိရင်သူရဲ့စင့်ပွားစွာတော့ backuping လို့ရှိရယ်3 2 1 300ခွဲသိမ်းမှာအဲဒါမျိုးပေါ့နော်3 2 1 backuping ကိုလိုက်နာပါbackup ဆွဲပြီးတော့ကိုဖုန်းကိုအမြဲတမ်းရှင်းပါခုနပြောသလိုကိုဖုန်းကကိုကဘေးနားမှာယက်နေတယ်သူများကကိုဖုန်းကိုဖွင့်ပြီးတော့ကြည့်နေမယ်အဲဆိုလို့ရှိရင်ချိန်တွေကမကောင်းတော့အဆင်မပြေတော့အထက်မှာရှိရဟာသူများတွေ့လို့မရဆိုတော့နံပါတ်1 clean device ကိုသုံးပါနံပါတ်2ကကြာကျွန်တော်တွေက clean device ကိုသုံးဖို့အတွက်သွားပြောင်းမိခိုးရတာအင်တာနက်ရဲ့ cloud တွေရယ်။ကိုယ့်ရဲ့တန်ဖိုးရှိတဲ့ data တွေကိုကိုယ့်စစ်ထင်မှာမသိရင်ဘယ်နှသက်သိမ်းလဲ။ online သက်သိမ်းပါလိမ့်နော်
။ဟုတ်။
ဆိုတော့ online ပုံမှာသိမ်းဖို့အတွက် internet ကလည်းစကားပြောလာပြန်ရော။ line ရတဲ့နေရာကနေမရတဲ့နေရာကိုသွားမလား။မရတဲ့နေရာကနေ line ရတဲ့နေရာကိုသွားမလား။အဲ့လိုအမြဲကြာမျိုးကြောက်လို့ရှိရင်ကိုက clean device လုံးဝမရတော့ဗျာ။ဒီဖုန်းထဲမှာ data ထည့်ကိုတည်သွားရတော့မှာ။ထဲကိုတည်သွားရတော့မြဲအနေအထားမျိုးဆိုလို့ရှိရင်เนาะကျမတို့အကြံပေးချင်တာကတော့data တွေကို hide ကွယ်ဝတ်တဲ့နည်းလမ်းနဲ့ရှိပါတယ်ဒါကတော့ tools တွေဖြတ်ပြီးတော့သုံးရတယ်ပေါ့เนาะနည်းပညာမြင့် tools တွေသုံးရပါတယ် data တွေကို hide လုပ်လို့ရတယ်နောက်ပြီးတော့ကျမတို့ data တွေကိုကိုကနေပြီးတော့မဖွင့်ပေးမချင်းဒီ data တွေဖုန်းလုံးတများလက်ထဲရောက်သွားမယ်ပြီးတော့ကိုဖုန်းထဲမှာဒီ data ပါနေကြောင်းအစနာမရှိဘူးเนาะကျမတို့တွေအဓိကလည်းကျမတို့ဖွင့်ကြည့်လို့မရတဲ့ encryption password စနစ်ကိုသုံးပြီးတော့လည်း data တွေတည်သွားတဲ့။ဒါကတော့ကျမတို့ရေကနာပြောလို့ကို့ဘေးနားမှာရှိနေပြီးတော့ကို့ဖုန်းကသူများလက်ထဲရောက်သွားပြီးတော့သူများကကို့ဖုန်းကိုသုံးနေတဲ့ချိန်မှာကို့ရဲ့ရေးကြည့်တဲ့ထိရှာလွယ်တဲ့တန်ဖိုးကြည့်တဲ့အရာတွေကိုသူများမမြင်နိုင်ရပါဘူး။အဲနောက်တစ်ခုကကြတော့တို့တွေကိုနဲ့ဖုန်းနဲ့အဝေးရောက်သွားတာဟုတ်ဖုန်းပြောရင်းတန်းလိုက်နေမှာဘေးနားဆိုင်ကယ်ပေါ်ကနေခုရီဆိုပြီးတော့ဖုန်းဆွဲလို့ပေါ့နော်ညတော့ကတော့ပတင်းပေါက်လေးနားမှာဖုန်းလေးကိုချပြီးတော့အိတ်လိုက်မြဲမနဲ့မိုးလည်လာမရှိတော့ပတင်းပေါက်လေးပွင့်နေဖုန်းလည်းမရှိတော့ဘာမှရှိတော့ပါဘူးဒီလိုအနည်းအားမျိုးတွေပေါ့ကိုနဲ့ဖုန်းနဲ့မမျော်လင့်ဘဲနဲ့ကျမတို့တွေ
ခွဲခွာရဲ့ချင်းနေအရင် dramatize ဖြစ်တာ
အဲ့ဒီကြာကျွားတို့ကဘာလို့လဲဆိုအဝေးကနေလမ်းချုပ်ထိန်းချုပ်ဖို့ပြင်ဆင်တဲ့နေပေါ့နော်အဲ့လိုအာဖုန်းတွေကကျမတို့တွေကပိုင်ရှင်ဖြစ်ကြောင်းကိုဒီထဲမှာကျမတို့အကောင့်နေ login ဝင်ထားရလေနော်ကျမတို့ iPhone ပဲဖြစ်ဖြစ်ကွန်ပျူတာလည်းရရနော်ကွန်ပျူတာလည်းရရ Mac တွေပဲဖြစ်ဖြစ် Android တွေပဲဖြစ်ဖြစ် iPhone တွေပဲဖြစ်ဖြစ်အကုန်လုံးမှာကျမတို့တွေကသူတို့တွေမှာကျမတို့ login ဝင်ထားရကျမတို့ရဲ့ email account တွေရှိတယ် Gmail တွေရှိမယ် email တွေရှိအဲ့ဒီဟာတွေကိုအသုံးပြုပြီးတော့ find my device ကိုအသုံးပြုပြီးတော့ကျမတို့အဝေးကနေပြီးတော့ကိုဖို့ကိုပြန်မရနိုင်တော့ဘူးကိုဆက်ကိုပြန်မရနိုင်တော့ဆိုအထက်မှာရှိနေတဲ့ data တွေကိုလှမ်းဖြတ်လိုက်ဖို့เนาะအာဒါတွေကိုလုံးလို့ရတယ်ကျမတို့ data တွေသမားလက်ထဲမပေးချင်ဘူးလေဒါကျမတို့ရဲ့ကိုရေးကိုတာနဲ့သက်ဆိုင် data တွေလေသူများရဲ့ကြည့်လို့များဖုန်းပြင်ဆိုင်ကျမတို့တောင်းရင်ကျမတို့ဖုန်းကအပြုတ်ကျပြီးတော့ screen ကွဲသွားတယ်အဲ့တော့ကျမတို့ power နှိပ်ရင်တော့သူကမီးလင်းတယ်လို့လို့ပဲဒါပေမဲ့ screen မှာဘာမှမမြင်အောင်ကျမတို့ဘာမှနှိပ်လို့မရမှန်လဲရတော့မယ်ဖုန်းဆိုင်ပေးရတော့မယ် data တွေအထက်မှာပါနေအဲဒီ data တွေကိုသူများကိုလည်းကိုကမပြချင်ဒါမျိုးဆိုလို့ရှိရင်ကျွားတို့အာတခြား device တစ်ခုအနေဝင်ပြီးတော့အဲ့ဒီဖုန်းထဲမှာဝင်ထားတဲ့ account ကိုလမ်းပြီးတော့ command ပေးလိုက်တယ်ဆိုလို့ရှိရင်ဒီဖုန်းကကျွားတို့သူထဲမှာရှိတဲ့ data တွေက factory reset ဖြစ်သွားစိုင်ယုံကထုတ်တဲ့အတားအမဲ့တို့တွေဖုန်းအစ်စ်အတားအမဲ့ထဲမှာရှိတဲ့ data တွေက clean ဖြစ်သွားပါ
ဟုတ်အဲ့ဒါ bidding setting အရောက်လုပ်လို့ရလားဒါမှမဟုတ်ရှင်တခြား third party application တခုကိုကြိုးသွင်းထားဖို့လိုလားမ
third party application သွင်းထားဖို့မလိုဘူးandroid တွေနဲ့တို့တွေ window computer တွေမှာဆိုလို့ရှင်သူက microsoft email account နဲ့ကိုယ့်ရဲ့ gmail account ကိုတခြားတနေရာကနေ login ဝင်ပြီးတော့လုပ်လို့ရတယ် password မမေ့ဖို့လိုတယ်နော် password ကပါဖုန်းထဲမှာဟိုနှုတ်နဲ့မှတ်ထားတဲ့မယုံလေးဆိုလို့ရှင်တော့မရဘူးမရမရဘူး iPhone နဲ့ Mac တွေလည်းအဲ့တိုင်းပဲသူရဲ့ find hub မှာသွားပြီးတော့ find my device ပဲနေရာမှာသွားပြီးတော့ဒီနေရာတွေကိုအဝေးကနေ remote wipe အလုံးဖျက်ချလိုက်လို့ရပါတယ်နော်အ
ဲ့ဆိုလုံးဝ factory ကအလုံးတိုင်းလုံးဝရှင်းထွက်သွားတာပေါ့နော
်ဟုတ်ကဲ့အထဲမှာ login ဝင်ထားတဲ့ account တွေထွက်သွားမယ်အထဲမှာ save လုပ်ထားတဲ့ gallery ထဲမှာ save လုပ်ထားလားဟို download ထဲမှာ save လုပ်ထားလား application နဲ့ install လုပ်ထားလားအဲ့ဒါတွေအကုန်လုံးက factory reset ဖြစ်သွားပါ
ဆိုအဲ့တကြမကနအမပြောတဲ့ backup ကြိုလုပ်ထားဖို့လိုရပေါ့မဟုတ်လို့ရှိရင်ခြေုံကြုံပြစ်နေလို့ရှိရင်တော့ကိုယ်လုံချုံရေးကိုကိုကဟိုဆုံးတော့မယ်အနေထားဖြစ်သွားနိုင်လို့ပေါ့နော်အမပြောပုံအရဆိုလို့ရှိရင်ကျွန်တော်တို့က privacy ကိုကျွန်တော်တို့ကအတိုင်းအတာတစ်ခုထိတော့ကာဝယ်နိုင်တော့ပေါ့နော်ကိုယ်တိုင်ရှိနေရရဲ့အဝေးရနေ remote ကာဝယ်တိုင်းအဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကလူနှစ်ယောက်ကြားတဲ့ communication ရဲ့ privacy ရောဥပမာဆိုရင်ကျွန်တော်ဗျာmessenger သုံးပြီးတော့ဗောနော်တငယ်ချင်းတယောက်နဲ့မာလာရှန်ကောစားအောင်ဆိုပြီးပြောလိုက်တယ်ခဏနေကြတော့ news stream မှာမာလာရှန်ကော post တက်လာတယ်အဲ့ဒါဆိုရင်ရောကျွန်တော် privacy ကချိုးဖောက်တာမျိုးလားဗောနော်ဘယ်လိုသိသွားရလဲသူတို့ကကျွန်တော်မာလာရှန်ကောစားခြင်းနေဆိုရဲကိစ္စဟောဗောနော်ဆိုတော့အဲ့ဒါရောအမအဖြေပေးနိုင်လားအဲ့ကိစ္စဟောအ
ေးဟာဆိုတော့ဘာလို့သိသွားရလဲဆိုတော့ကျွန်တော်တို့ရခွင့်ပြုထားလို့
ဟာ
ကျွန်တော်တို့ application တစ်ခုခုကိုသုံးမိဆော့ဖ်ဝဲတခုကို install လုပ်လိုက်ပြီဆိုလို့ရှိရင် account ဖွင့်ရတဲ့နေရာတွေတော်တော်များများတော်တော်များများမဟုတ်ပါဘူးစကားလေးအလိုဖြစ်သွားတာအကုန်လုံးလို့ပဲပြောရမှာပေါ့ I agree terms and conditions and privacy policy မင်းစလေးပြရအဲ့ဒီအမှန်ချစ်ကကျမတို့လေ terms and conditions မှာဘာရေးထားလဲတစ်လုံးသွားမဖတ်ကြည့်ဖြစ်ပါဘူးနော် privacy policy ဘာရေးထားလဲသွားမဖတ်ကြည့်ဖြစ်ပါဘူးဖတ်ကြည့်လဲနားမမလဲတာနော်ပုံမှန်ဆိုလို့ရှိရင်နားမလဲစာမ
လို့ which was our dose လို့ရှိ
စာလည်းရှိသေးရပြီးတော့တုံးရဲ့ terms တွေကလည်းအထက်မှာပါနေတဲ့ keywords တွေစကားလုံးတွေကလည်းကျမတို့ပုံမှန် user တယောက်အနေနဲ့နားလည်းမလွယ်နေဘူး trick တွေကအရင်များစတော့ဖတ်ကြည့်လဲမားမလဲတဲ့အခြေအနေမျိုးတွေဖြစ်တတ်တယ်ပေါ့နော်ဆိုတော့ဘာဖြစ်လို့အခြေခံအကျဆုံးချက်ကတော့ကျမတို့တွေကဘာဖြစ်လို့တည်နေရလဲဆိုတော့ကျမတို့ပေးထားမိလို့ပါပေါ့နော်ကိုက agreeကိုတဘောတူထားလို့ပါအဲ့ဒီမှာကျမဆက်ဆက်ပြီးတော့ပြောချင်တာကတော့ကျမတို့အဲ့လိုတဘောတူလိုက်တဲ့ချိန်မှာအာဒီနာမည်ကြီးတဲ့ application တွေကအာဥမာ Meta ဆိုလို့ပဲဆိုပါဆိုတော့ Meta ဆိုလို့ရှိရင်တို့တွေ
Meta ဆိုတော့ Facebook ရဲ့ company ပေါ့နော်တချို့တွေသတိမထားမိမှဆိုပြီးတော့ကျွန်တော်တစ်ခါရဲ့စကားဖြတ်ပြီးတော့မေးလိုက်ဝင်နားထောင်နေသူတွေကကောင်းတယ်မှာအတွေ့ရောက်နေဆိုလို့ agree မလုပ်ဘဲနဲ့ရောရှေ့ဆက်သွားလို့ရလို့လားမ
မရဘူးမရဘူးတော့မတူရင်မတုံးနဲ
့နော်ကျွန်တော်မှရွေးချယ်စရာမရှိအနေထားပေါ့
မရှိဘူးမတုံးဖို့ပဲရွေးချယ်လို့ရတယ်တုံးရင်တော့သူတို့ထုတ်ထားတာသူတို့ရဲ့အဲဒီချမှတ်ထားတဲ့ဟာကိုသဘောတူတူပါမယ်အ
ဲ့တော့ကျွန်တော်မာလာရှန်ကောစားခြင်းတဲ့ကိစ္စကိုဖုံးပြထားလို့မရဘူးပေါ့
ไม่ยากไม่ยากแต่ตอนนี้อะไรไม่พงพิธาเราไม่เอาอ่ะจำรู้คุณอาแม็กดาลุตโตนาวเนาะแต่แม็กดาก็มีตัวเขาเทมาโปรดักต์เดียร์อันยายเป
โอ
็น
เค
แม็กดาเอโปรดักต์เฟซบุ๊กเนาะแม็กดาเอโปรดักต์อินสตาแกรมเนาะ
โอเค
เรื่องดูดิวอทส์แอปเนาะสรุปดาริกงลงอ่ะตู้เย่ป้ายเช่นทุกเลยป้ายเช่นทุกเลยแม็กดาป้ายเช่นทุกเลยไอ้รอวอทส์แอปมาเปียวเฟซบุ๊กมาเปียวInstagram มาเปียวตู้เย่คุณอ่ะอำนาจตบอตูไล่ได้เฉยมาตรุเย่ privacy policy มาบายีท่าเลยสรุปตรุเย่ดี business purpose ยูเอเจนเนี่ย partner รีโก analyst data ကို share ပါတယ် analyst data what is analyst data ဘလောက်ထိအသေးစိတ် analyst လုပ်มาလဲတနေ့တနေ့တငယ်ချင်းနဲ့စကားပြောနေတာကပြောနေလဲဆိုတော့6ပေါက်ထိ analyst လုပ်တော့ clear information ရှင်းပါဘူးတဲ့အဲ့တော့ကျမတို့တွေကဟုတ်ပါတယ်ပေါ့နော်ဆိုတော့တိပါတယ်လို့ပဲခဏအဆုံးသက်ထားကြတာပေါ့ကိုချမ်းသာပါခတိခြင်းမလဲကျမစိတ်ဝင်စားတယ
်ဆိုတော့ကျွန်တော်โอเคဆိုတော့မသုံးဘူးပဲတက်နိုင်တယ်ဆိုတော့ကျွန်တော်က Messenger မသုံးဆိုလို့ရှိရင်ကျွန်တော်က Telegram သုံးပြမယ်ဗျာထားပါတော့အဲ့ဆိုကျွန်တော် Telegram ကိုရုံးလာတာပေါ့အခု Telegram မှာဆိုလို့ရှိရင်အဲ့လို game နဲ့ပတ်သက်တဲ့ချော်ညာကြီးတက်လာပြီပေါ့နော်အရင် Telegram ကျွန်တော်အရင်တော့သုံးခဲ့အခြေအနေတော့ဆိုရင် Telegram Telegram ပဲ messaging purpose ပဲအခုကျတော့ Telegram က social media ပုံစံမျိုးနဲ့ဖြစ်လာတယ်ပေါ့နော်ဆိုတော့မေးခွန်းတစ်ခါရဲ့ပဲထပ်ပြီးတော့အချက်ယုံငယ်ညာတော့ပဲထပ်ပေါင်းမယ် okay Telegram မဟုတ်ပြန်ရောဆို signal သုံးတော့လေ signal ကမရတဲ့အခြေအနေမျိုးဖြစ်နေပြောင်းပေါ့နော်အော်လိုင်းမရတာနဲ့ပိတ်ထားတာနဲ့ VPN တော့မှာလဲဆိုတော့ကျွန်တော်တကယ်လို့စိတ်ချစက်ချနဲ့ကျွန်တော်တငယ်ချင်းကိုထားပါတော့ခဏမာလာရှန်ကောပဲဆိုတော့တငယ်ချင်းမာလာရှန်ကောစားခြင်းတယ်လို့ပြောလိုက်တယ်ဆိုတဲ့အချိန်မျိုးမှာဟိုကြားထဲကဘယ်သူမှမသိပဲနဲ့ကျွန်တော်တို့ကြောင့်တငယ်ချင်းနှစ်ယောက်ပဲသိမယ်ဆိုတဲ့အချိန်မျိုးရဖို့ဆိုရင်ကျွန်တော်ဘယ်လိုသုံးရမလဲကျွန်တော် messaging app တီးဘောနော
်ဆိုတော့နှစ်ယောက်ပဲသိကျင်တဲ့စကားမျိုးတွေကိုတို့တွေကဝတ်စာကုတ်သုံးရတယ်ပေါ့နော်ဆိုတော့ဝတ်စာကုတ်စနစ်ကတို့တွေရဲ့ဒီဘယ်သူမှမသိစေခြင်းနဲ့နှစ်ယောက်ပဲသိစေခြင်းနဲ့နေရာတွေမှာသုံးတယ်အဲ့တော့တူတူပြောရမယ်ဆို Telegram မှာကဝတ်စာစနစ် building မပါဝင်ဘူး building ဆိုတာတို့တွေနေ့တူဝတ်သုံးနေရဲ့ဟိုသူများနဲ့ကိုယ်နဲ့စကားပြောတဲ့နေရာတွေလေအဲ့နေရာတွေမှာ building မပါပါဘူးပေါ့နော်ဆိုတော့ဒီနေရာတွေမှာပြောတဲ့စကားတွေအကုန်လုံးကဒီ Telegram ရဲ့ server Telegram function Telegram သူတခုလည်းခုပိုင်းနေပါပါစေ။နောက်ထပ်သူ product တွေထပ်ပိုင်းလာရင်လည်းအဲ့ product တွေနဲ့ data တွေက share အောင်မှာခုန analytic ရဲ့ data တွေကအချင်းချင်းပြန်မျှကြအောင်မှာအဲ့တော့ဒါပေမဲ့လို့ Telegram မှာ secret chat ဆိုတဲ့ feature လေးရှိတယ်နကူပြောနေတဲ့စကားပြောကန်းနေ secret chat ကိုဖွင့်လိုက်တယ်ဟေးဆိုလို့ရှင်ရဲ့ဒီထဲမှာတို့တွေ WhatsApp နဲ့နည်းပညာဆို encryption ပေါ့နော်ဆို encryption ပြောင်းသွားတယ်အထဲမှာပြောတဲ့ WhatsApp တွေက WhatsApp စနစ်ပြောင်းသွားတဲ့အတွက်ကိုယ့်ရဲ့သူရဲ့ပဲဒီဟာကိုသိတော့တယ် Telegram server ပေါ်မှာလည်းမသိမ်းထားဘူး Telegram ကိုလည်းဖြတ်တန်းပြီးတော့မသွားဘူးဓာတ်ရိုက်ပို့လိုက်တယ်ပေါ့နော်ဓာတ်ရိုက်ပို့တယ်ဘူးမှကြည့်လို့မရဘူးဆိုတော့အနေထားကိုရောက်သွားတယ်ပြီးတော့နောက်ထပ်ကာကွယ်ခြင်းနဲ့ဆိုလို့ရှင်တော့auto delete message feature လေးရှိပါတယ်ပေါ့နော်ဆိုတော့ auto display any messages တယောက်နဲ့တယောက်စကားပြောပြီးတာနဲ့ဒီ message ကိုဘယ်နှမိနစ်အတွင်းပြတ်သွားအောင်လို့ setting ချလို့ရတယ်ဒါပေမဲ့တို့ညတော့က secret chat မဟုတ်တဲ့ပုံမှန် chat box တွေမှာ timing ချတယ်ဆိုလို့ရှိရင်တတိထားမှာကိုရိုက်လိုက်တာနဲ့စာတစ်ခုရိုက်လိုက်တာနဲ့ Telegram server တည်သွားပြီဆိုတာကိုတတိထားမှာအဲခုနကတော့ဟို auto delete လုပ်လိုက်တာကိုဖုန်းနဲ့သူ့ဖုန်းထဲမှာဒီ message မကြံအောင်ပဲ delete လုပ်တာကိုစာရိုက်လိုက်တာနဲ့တော့ဒီ data analyst လုပ်သွားပြီဒီ data ကြည့်လို့ရသွားပြီဆိုတာဟို server ဘက်ကနေကြည့်လို့ရသွားပြီဆိုတာတည်ရမှာပေါ့နော
် as a Telegram မှာအလုံးစုံနိုင်ဖို့အဖြစ်ဆုံးက timer message မဟုတ်ဘဲနဲ့ secret chat တစ်ခုတည်းပဲပေါ့နော
် yeah secret chat ကိုမှSecret chat အထဲမှာလည်း timer ပြန်ပါတယ်ပေါ့နော်
so timer တဲ့ဟုတ
် timer တဲ့ပြီးတော့ secret chat ကလည်းကျမတို့ block ကိုအထိကဝယ်ပြီးလဲဆို Telegram မှာတယောက်ကပို့လိုက်တဲ့စာကိုနောက်တစ်ယောက်ကို forward မလုပ်အောင်တားလို့မရသတိထားမရမသိကိုချမ်းသာနဲ့ကျမနဲ့ပြောနေရင်ကျမတို့က
ို
ပြောလိုက်တာအောင်နောက်တစ်ယောက် forward ထိုးလိုက်လို့ရတယ် link မပါသွားအောင်ပဲကာထားလို့ရဆိုတော့ secret chat မှာက forward ထိုးလို့မရဘူးပြီးတော့ secret chat မှာ screenshot ရိုက်တယ်ဆိုလို့ရှိရင်နော်ဒီတ
ာ yeah ကျွန်တော်အဲ့တခုသတိထားမိတယ်ဟုတ်တယ်အဲ့ဒါကောင်းတယ်နော
်အငင်းပွားဆရာမရှိတော့ဘူးပေါ့နော်အချိန်နဲ့တပြေးညီတည်းကွာဟို screenshot တွေကနောက်မှထွက်လာတဲ့အချိန်မှာနောက်ပြဿနာနောက်ဒါပေမဲ့လို့ကိုယ့်ရဲ့စကားပြောကန်းကို screenshot ရိုက်သွားပြီဆိုတော့ကွာအချိန်နဲ့တပြေးညီချက်ချင်းတည်နေတာပေါ့နော်ညာ
ဟုတ်တယ်အဲ့တခုကတော့ကျွန်တော်သတိထားမိရယ်ပေါ့နော်အဲ့တော့ကြောင့်လည်းကျွန်တော် Telegram ကိုစိတ်ဝင်စားခဲ့တာပါတယ်ပေါ့နော်သို့တော့ခုနပြော Telegram က မဲယုံလေးရှင်းပြ default ပေါ့နော်ဆိုတော့သူ့ရဲ့အဲလုံခြုံရေးတွေသူနည်းနည်းလေးဘယ်လိုပြောမလဲ reputation လို့ပဲပြောမလားဒါမှမဟုတ် तू ကပေးတဲ့ privacy ကသူကနည်းနည်း tricky ဖြစ်တယ်ပေါ့နော်ဆိုတော့မသိရင်သူ့ကိုတုံးလိုက်တာနဲ့လုံခြုံသွားရလို့ခံစားရတာဖြစ်တယ်တိုးတော်တကယ်ကြတော့security နဲ့ပတ်သက်တဲ့ဟို setting တွေကို on ထားနိုင်မှာလုံခြုံတဲ့အာမျိုးဖြစ်တယ်ဆိုတော့ကျွန်တော် signal ကိုပြောင်းသုံးပြတယ်ပေါ့နော်ဆိုတော့ signal နဲ့ပတ်သက်လို့ပြောင်းသုံးတဲ့အခါမှာသို့တော့ကျွန်တော်က signal ကိုသုံးလို့ရပါမယ်ကျွန်တော်တငယ်ချင်းတွေသူတို့မြန်မာနိုင်ငံမှာရှိရမိတ်ဆွေရ signal သုံးရခက်တယ်ရအောင်ဆိုတဲ့အခြေအနေမျိုးဖြစ်လာတာပေါ့နော်ဆိုတော့ signal လုံးဝသုံးလို့မရတော့ဘူးလားပေါ့နော်တကယ်လို့ signal ကိုပိတ်လိုက်လို့ရလားပေါ့နိုင်ငံတစ်ခုမှသုံးလို့မရအောင်လို့ဘယ်လိုမျိုးအကြံပေးချင်လဲအဲ့ဒါပေါ့လေ
ညာ signal ကလေreputation နဲ့ကိုချန်တာ reputation ကြောင့်ပြောတာရယ် reputation အရင်ကောင်းတဲ့ application တစ်ခုပေါ့နော်ဘာဖြစ်လို့ reputation ကောင်းလဲဆိုနိဖြစ်ညာကဒီအသုံးပြုသူတွေကိုဖြည့်ဖို့ကာကွယ်ပေးထားနိုင်လို့သူ reputation အရင်ကောင်းတာပေါ့နော်အဲ့ဒီတော့သဘောမကျတဲ့လူတွေလည်းရှိတယ်သဘောမကျတဲ့နိုင်ငံရှိတယ်ဒါကြောင့်မလို့ signal ကိုနိုင်ငံအတွင်းမှာသုံးလို့မရအောင် firewall တွေကိုသုံးပြုပြီးတော့ signal နိုင်ငံအတွင်းဝင်လာတဲ့လမ်းကြောင်းတွေကို cut လုပ်တယ် block လုပ်တယ်ပေါ့နော်လုံတွေပြောရင်တို့တွေ block လုပ်လိုက
်ဟုတ်
တို့ block လုပ်လိုက်ပြင်မဲ့လဲ signal မှာတို့တွေ feature လေးတစ်ခုရှိတယ်အဲ့ဒါကနိုင်ငံတစ်ခုရဲ့ gateway တွေမှာ signal ကို block လုပ်ထားတဲ့အချိန်မှာအဲ့ဒီ option လေးကသူက turn on လုပ်လို့ရအောင်လင်းလာလူတိုင်းတော့မြင်ရတယ်လူတိုင်းတော့မြင်ရတယ်ဒါပေမဲ့ turn on လုပ်လို့မရဘူးမပိတ်ထားရင်နိုင်ငံထဲကိုဝင်တဲ့အချိန်မှာမပိတ်ထားရင် signal ကအဲ့ဒီ setting က turn on လုပ်လို့မရတော့မှိန်နေတယ်အတေဖြစ်နေ
စင
် yeah ဟုတ် yeah အဲ့တော့ signal ကဒီနိုင်ငံတကာနိုင်ငံရဲ့ gateway ကိုစပြီးဖြတ်တဲ့အချိန်မှာသူ့ကိုဒီ censorship လုပ်ထားတယ်ဒါမှမဟုတ် block လုပ်ထားတယ်ဆိုလို့ရှိရင် second version setting လို့ခေါ်ပါတယ်ပေါ့နော်အဲ့တော့ signal မှာအဲ့ setting တွေကအလိုတရာ turn on လုပ်လို့ရအောင်လင်းလာပေါ့နော်အဲ့ဒီဟာလေးကို turn on လုပ်လိုက်တဲ့ဆိုရင်ဒီ second version setting လေးကိုအသုံးပြုပြီးတော့ဒီ block လုပ်ထားတာကိုကျော်လွှားနိုင်နေတဲ့ချက်နောက်ပြီးကျတော့ကျမတို့ VPN သုံးလို့ရတယ်ပေါ့နော် VPN ကိုအသုံးပြုလိုက်တဲ့အချိန်မှာကျမတို့ signal ကအလုံးလုံးပါတယ်ပေါ့နော်ဆိုတော့
ဒါဆိုလို့ရှိရင် signal ကလုံးဝပိတ်လိုက်လို့မရတဲ့အနေအထားပေါ့နော်သူ့မှာ option တစ်ခုတောင်ရှိတဲ့သဘောပေါ့နော
်ဟာပေါ့
အဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုနည်းနည်းမျှော်လင့်ချက်ရှိရပါတော့။ WhatsApp ပေါ်မှာရောဘယ်လိုထင်လဲ။ခုန WhatsApp နဲ့ပတ်သက်ပြီးတော့လည်းပြောသွားတာက तू ကဟို end to end encryption လို့တော့ပြောတယ်။သို့တော့တစ်ဖက်မှာသူ့ရဲ့ Bata Migen company ကဟိုဟာငါရဲ့ product တွေနဲ့ပတ်သက်တဲ့ analytics တွေကောငါသိဝင်ရှိရဆိုတဲ့အခါကျတော့နည်းနည်း contradict ဖြစ်တယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာကျတော့လေကျွန်တော်ဖတ်ဘူးတဲ့အရာဆိုရင်အိန္ဒိယမှာဖြစ်သွားတဲ့ဖြစ်စဉ်တစ်ခုပေါ့နော်အဲ့ဒီမှာဆိုရှင်လူသတ်မှုတစ်ခုဖြစ်သွားတယ်ထို့တော့အဲ့ဒီရဲ့ဖြစ်စဉ်အမှုခင်းအဲဆောင်ရွက်တဲ့နေရာမှာသူကကျူးလွန်တဲ့သူက WhatsApp ကိုတုံးပြီးတော့ဆောင်ရွက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီရဲတပ်ဖွဲ့အနေနဲ့ data မရနိုင်ဘူးပေါ့နော်ဒီဟာ trace site ပို့ address ဆိုရင်အမေကြောက်ဘူးရဲ့ဆိုတော့WhatsApp ကလုံခြုံတယ်ပြောလို့ရလားမလုံခြုံဘူးလို့ပြောလို့ရလားဘယ်လိုထင်လဲခင်ဗျာ
WhatsApp က signal ကိုလူတွေအလုံးကြီးနဲ့မသုံးခင်မှာလုံခြုံရေးကိုတတော်ကိုအလေးပေးပြီးတော့signal ကိုမပြောင်းလာခင်မှာလူတွေအရင်ကိုသုံးတဲ့လုံခြုံရေး application တစ်ခုပါပေါ့နော်ဒါပေမဲ့လူတွေဒီခုကာလနဲ့တင်းကွာ2021အလယ်လောက်မှနေတူတယ်အဲဒီ WhatsApp ကို Meta ကနေဝယ်လိုက်တဲ့အချိန်မှာသူက privacy policy ပြောင်းသွားတယ
်
ဆိုတော့ခုနလိုပဲ unethical data တွေကိုတင်စီပါတယ်လို့ပြောတဲ့အချိန်မှာ WhatsApp ကိုမသုံးကြတော့မယ်နဲ့စွန့်ခွာလာကြတယ်ပေါ့အဲ့မှာကျွန်တော်တို့ကိုကိုပြပြတီးဖို့တို့ရာက privacy နဲ့ security ကမတူပါဘူးပေါ့နော်ဆိုတော့လက်ရှိလည်း WhatsApp ကခုနပြောသလိုမျိုး signal ကနည်းပညာအတိုင်းပဲကြားခံသူတွေဘယ်သူမှကြည့်လို့မရအောင်ဒီကျမတို့ရဲ့ chat history တွေကို WhatsApp ရဲ့ server ပေါ်မှာတင်ဆက်ထားခြင်းမရှိသို့တော်လည်းစာရိုက်လိုက်တဲ့ဆိုတဲ့အချိန်မှာ original data နဲ့ analytical data မတူပါဘူးပေါ့နော်လူတယောက်ကသူဘာပြောဆိုလဲအတိအကျသည် WhatsApp မှာတင်ဆက်ထားခြင်းမရှိဘူးအဲဒါပေမဲ့ဒီ user တယောက်ကဘယ်အပိုင်းလေးတွေကိုတော့စိတ်ဝင်စားရဲဆိုပြီးတော့ analyze လုပ်လိုက်တဲ့နောက်ဆုံး data ကတော့ရှိနေမှာဖြစ်တယ်ဆိုတော့အဲသူတို့ chat history တွေဘာတွေညာတွေကတော့ WhatsApp မှာလုံးဝကျန်မှာမဟုတ်ဘူးဒါပေမဲ့ private info ပေါက်ခံရရပေါ့နော် privacy info ပါပါလုံးနေလဲတိ
အဓိကဟိုကွာသွားတာပေါ့ business model ကွာသွားတဲ့ဘောဖြစ်မယ်နေတွေ့ပေါ့နော် ကျွန်တော်မေးလို့ကောင်းကောင်းနဲ့နောက်ဆုံးတစ်ခုမေးပြရစီရောအဲ့ဒါ Viber ရောဘယ်လိုထင်လဲပေါ့နော်ဘာလို့ဆိုပြည်ရင်းမှာလဲ Viber သုံးကြရသူတွေအများကြီးများတဲ့အခါက
ျ Viber ကတော့ကျွန်တော်တို့ဒီအဲလုံခြုံရေးနဲ့ပတ်သက်ပြီးတော့စစ်ဆေးတဲ့ report တွေအများကြီးရှိပါတယ်ပေါ့နော်ဆိုတော့ခုနောက်ပြောသလိုကျွန်တော်တို့ကစက်သွေးနဲ့ပတ်သက်ပြီးတော့တွေ့လုံခြုံဖို့ဆိုလို့ရှိရင်ဥမာအာကိုချမ်းသာရေကျွန်တော်တို့ signal ဖုန်းနဲ့ uninstall လုပ်လိုက်တယ်ဆိုရင်ဘယ်နေရာမှာမှချက်မရှိတော့ဘူးလေ။ဘာဖြစ်လို့လဲဖုန်းထဲမှာချက်ဟစ်ကြီးတွေတင်လာလို့လေ။ save viber လည်းအတူတူပဲဖုန်းထဲမှာတင်လာတယ်။ဒါပေမဲ့ viber ရဲ့အားနည်းချက်ကဘာလဲဆိုတော့သူကဒီတစ်ဖက်လူနဲ့ကိုယ်နဲ့အပြန်အလှန်စကားပြောနေတဲ့အချိန်မှာဘယ်သူမှကြည့်လို့မရအောင် viber မှာမှလည်းအဲမတိန်ထားပဲနဲ့လုံခြုံစင်ပဲလို့ပြဿနာအဲ့ချက် history ကိုအဲ့ဒီ handset ထဲမှာတိန်တဲ့အချိန်မှာသွားပြဿနာထက်တယ်သူ့ရဲ့ data က text တွေပို့တော့လုံးဝလုံခြုံအောင်ဝတ်စာစနစ်ပြောင်းပြီးတော့တိန်နိုင်ပြီမယ်စာသားတွေလေနော် text တွေစာသားတွေလုံးဝလုံခြုံအောင်တိန်နိုင်ပြီမယ်လို့ other type of media လို့ခေါ်တယ်ပေါ့နော်ကျွန်တော
်
တန် file တွေ video record တွေ video တွေ documentပိုင်းနဲ့ share လိုက်တဲ့ document ဒီအရာတွေကိုတင်းဆဲတဲ့အပိုင်းမှာဝက်စာစနစ်ကိုအပြည့်အဝအသုံးမချနိုင်မှုဖြစ်တယ်ပေါ့နော်ဒါကြောင့်မို့လို့အာဟုတ်တယ်ကိုဖုန်းကသူများလက်ထဲကိုမရောက်သွားလို့ဆို okay စင်ပြေစင်ပြေအဲဒါပေမဲ့ဒီ viber ကိုကိုကဖြတ်လိုက်ပါပါစေ哦check history ကြီးကိုကိုကဖြတ်လိုက်ပါပါစေ哦ဒီ handset ကိုကျွားရို forensic tool လို့ခေါ်ပါရယ်ပေါ့နော်စုံစမ်းထောင်လိုင်း tool တွေအသုံးပြုပြီးတော့ဒီ set ထဲမှာဘလို့ data တွေရှိလဲဟေးဒါတွေကိုဆွဲထုတ်ကြည့်မယ်ဟေးဆိုလို့ရှိရင်အဲ့ဒီခုနက text စာသားမဟုတ်တဲ့တခြား file type အမျိုးအစားတွေဆိုရင်လုံခြုံရေးချိုးပါပါတယ်ပေါ့နော် viber
အရန်ကျွန်တော်တို့ဆိုလို့ရှိရင်အရန်အသုံးဝင်တဲ့အဖြေမျိုးပေါ့နော်ဘာလို့ဆိုကျွန်တော်တို့ရွေးချယ်ခက်တယ်လေနော်အဲနေဆာတူကမှကိုကပေမှာပြောမှာလဲဆိုတော့ကိုတယောက်တည်းပြောလို့ရတဲ့ကိစ္စလည်းမဟုတ်ဘူးလေနော်နှိမ့်ဟုတ်ရှိမှပြောလို့ရအဲ့တော့ဟိုတစ်ဖက်လူကလေအဲ signal မတုံးဆိုလို့ရှိရင်တခြားပါဟိုတုံးရမှာလဲပြီးတော့တကယ်လို့ तू ကအဲ viber မှာ viber ဖြစ်နေရဲဒါမှမဟုတ်ချင်းလဲ messenger messenger ဖြစ်နေရဲဆိုလို့ရှိရင်ဘာကြောင့် signal တုံးတင်တာလဲဆိုတော့ဟိုအဲမယုံလေးရှင်းပြရတဲ့ဟာကိုတုံးပြီးရောပေါ့နော်သူတို့ရောကျွန်တော်တို့ဆရာကြီးလုပ်လို့ရမယ်လို့အဲထင်တယ်ဆိုတော့အဲနားထောင်နေတယ်မှာ VPN ကိစ္စလည်းတစုံစပါရယ်ပေါ့နော်အာ VPN ဆိုတဲ့အခါမှာအာချိန်ပြီးပြောရမယ်ဆိုရင်ပေါ့နော် VPN ကအများကြီးပေါ်လာနေပြီပေါ့နော် VPN တွေအများကြီးပဲ application စီနော်ဟိုအာ jam တို့နော်ဟို potato tomato ကြိုက်တဲ့နာမည်ပေါ့နော်အကုန်နော် slow VPN fast VPN အများကြီးပဲပေါ့နော်ဘယ်လိုရွေးချယ်ရမလဲပေါ့နော်အဲ့လောက်အများကြီးဖြစ်နေတဲ့ VPN တွေကိုပြီးတော့အာ VPN ဆိုတိုင်းကိုယုံလို့ရလာပေါ့နော် VPN နာမည်ခံပြီးတော့ကိုယ်ဖုန်းနေကွန်ပျူတာတွေအနေနဲ့ပေးတဲ့ application ဖြစ်မနေနိုင်ဘူးလားပေါ့နော်အဲပြီးတော့အာပြည်ရင်းထဲမှာထုတ်တဲ့ VPN မျိုးဆိုလို့ရှိရင်ဟောခုနပြောရဲပြည်ရင်းမှာထုတ်တဲ့ဟာတွေ data သိမ်းပြီးတော့အကုန်လုံးကိုကျွန်တော်တို့ဒီအာနာပိုင်းမျိုးပြန်အပ်တယ်ဆိုတဲ့ဟာမျိုးဒါမှမဟုတ်ရှင်ဒီအာနာအဲလောလောဆယ်ရှိနေတဲ့သူတွေကို data ပြန်ပေးတဲ့အခြေအနေမျိုးတွေအရောမဖြစ်နိုင်ဘူးလို့ပြောလို့ရမလားပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်မှာစိုးရိမ်မှုရှိရပေါ့နော်အဲမယုံလေးအဲ့ဒါလေးကိုရှင်းပြပေးလို့ရမလားခင်ဗ
ျဆို VPN VPN တွေကဘာဖြစ်လို့များပေးမတုံးတာလဲဆိုတဲ့နေရာကနေစပြီးပြောကြည့်ရအောင်နော် VPN တွေဘာဖြစ်လို့ပေးမတုံးဘူးလဲတဲ့ VPN တွေတုံးလိုက်တယ်ဆိုလို့ရှိရင်လက်ရှိဒီစက်သွေးရေးဝန်ကြီးဌာနနေပြီးတော့နိုင်ငံအတွင်းမှာရှိနေတဲ့လူတွေရဲ့အာပေ website ကိုကြည့်ပါတယ်ပေ application ကိုတုံးပါတယ်အာဘာတွေလုပ်ပါတယ်ဒါတွေကိုစသိနိုင်မှုကို VPN ကအလေအနေပြီးတော့ဒိုင်းတာလိုက်တယ်လို့ဝင်ပြီးတော့ကာလိုက်တယ်အဲ့တော့စက်သွေးဝန်ကြီးဌာနက VPN ရဲ့ဒိုင်းမဲ့မြင်ရတော့တယ် VPN မင်းတိတော့တယ်ဟိုဟိုနိုင်ငံမှာဘသူတွေပါလုံးနေတာမသိတော့အဲ့ဒါကြောင့်မို့သူတို့ကကြည့်ခြင်းနဲ့အတွက်ကြောင့်မို့လို့ VPN အသုံးပြုခွင့်ပိတ်တာဖြစ်တယ် VPN ကို300လောက်တာပေါ့နော် VPN ကို300လော
က်ဟုတ
်အဲ့တော့တို့တွေကလည်းမရဘူးလေနော်တုံးကြမှာပဲတုံးနေလေ
တ
ုံးနေတုံးနေဆိုတော့ VPN မျိုးစုံတုံးတော့အဲ့မှာထပ်ပြီးတော့ကြုံတွေ့ရတဲ့နောက်ပြဿနာတစ်ခုအဲနောက်ပြဿနာအဆက်ဆက်ပေါ့လေနော်ပြဿနာကြ VPN တွေကယုံကြည်ရရလားအကုန်လုံးအတူတူပဲလားပေဟာ300မှာလဲ free လေးလဲလာတယ်ပိတ်so free နဲ့ပိတ်ကနေတော့ VPN မှာအရေးကြီးဘူးတကယ်မှာ VPN မှာအရေးကြီးတာကသူတို့သတ်မှတ်ထားတဲ့ policy ကအရေးကြီးတာပါအလုံးကြုံစိတ်ချရအောင် VPN လို့ပြောရမယ်ဟေ့ဆိုလို့ရှိရင် zero lock လို့ပဲကျွန်မပြောပြရစီပေါ့နော်နည်းပညာသုံးတော့မှာ zero log no log လို့ပြောလို့ရတယ်ခုနလေသူကအလဲကရှင်းနေရကာလိုက်တယ်အဲ့တော့သူကဒီဘက်ကလူတွေသူ့ VPN ချိတ်ထားတဲ့အချိန်မှာဘာတုံးလဲဆိုတာကိုဟိုဘက်ကသူ့ရဲ့ရှင်းအနောက်ကလူကမသိတော့သူကအကုန်သိအဲ့လိုအကုန်သိရဲ့အရာတွေကို zero log ဆိုတာမသိစဲထားခြင်းပါတဲ့ဒီလိုမသိစဲထားမှသာရင်ကျမတို့ရဲ့ဒီအာ online ပေါ်မှာဘာတွေကြည့်လဲဘာတွေလုပ်လဲဒီအရာတွေကပေးနေရမှာမှာအာဒီ data မကြမ်းပါဖြစ်တယ်ပေါ့နော်ဒီလို zero log no log policy ကိုအပြည့်အဝ partially เนาะဒီလို VPN ကအရန်လှည့်စားတယ် fit တုံးတယ် partially လို့เนาะ partially လို့မဟုတ်ပါဘူးပေါ့နော်အပြည့်အဝzero log no log policy ကိုအပြည့်အဝကျင့်သုံးတဲ့ VPN တွေကဒါစိတ်ချပါတယ်အဲ့တော့စဉ်းစားကြည့်အောင်ခင်ဗျားတို့တော့ကြည့်ရမလဲဘယ်လိုသိမှာလဲ zero log no log ဆိုတာเนาะဆိုတော့VPN 9မှာကျမတို့တွေ website ရှိပါတယ်ဟိုးတတောင်းတနေရတိတိလေးမှာ website ရဲ့အောက်ဆုံးနားလေးမှာပဲဖြစ်ဖြစ်လူပါတော့ပါတယ်လူမမြင်မနေ့ကတည်းကနေရာတွေမှာပေါ့နော်စကလုံးလေးရှာကြည့်ကတော့ privacy policy ဆိုတဲ့နေရာဒီကတော့ privacy policy ကိုရေးမူဝါဒနဲ့သက်ဆိုင်တဲ့အချက်လက်နေရာကိုမယမကတော့ရှာဖတ်ပါအဲ့ဒီမှာတို့တွေဒီ user တွေရဲ့အသုံးပြုမှု log ကိုဘယ်လိုသိမ်းဆဲထားလဲဆိုတာကိုအပြည့်အဝကြုံရပါတယ်အဲ့တော့အဲ့ဆိုမယုံရင်မကြုံညာထားရောမကြုံညာထားရင်ယုံကိုယုံနေနဲ
့ဟင်း
ဟုတ်လော no လော့ပြေဝကျင့်သုံးတဲ့ VPN တွေဒီကြေပိုကျင်ညာထားပါတယ်ကြော်ပိုကျင်ညာထားပါတယ်အပြေဝကိုရေးသားထားပါတယ်ပေါ့နော်ဆိုတော့နောက်တစ်ခု
အလကားလဲရတယ် zero log လဲဆိုတဲ့အခြေအနေမျိုးရှိပါမလား
ရှိတာပေါ့ရှိတာပေါ့ကျမတို့အဲ VPN
ဥပမာ
ပိတ်ခံနိုင်ရတဲ့ဟာတွေပါ Hanover Proton တို့အာကျမတို့တွေအဲ yes အတာနံပါတ်ရှိမယ် Proton ရှိမယ် Outline ရှိမယ်အော်ဘိုင်ရောဆာပါလို့မယ်နော်အဲဆိုတော့ရအာ yes လန်တန်ရှိမယ်အဲရဒါမဲ့အလုံးမဖြစ်နေဘူးဆိုတော့ဟာရီလဲကြားရတယ်ဆိုတော့ဘယ်လိုမျိုးများတရားကိုအလုံးဖြစ်မလဲဆိုတာတက်ဆက်ရှင်ထပ်သွားကြမယ်လေနော်အဲ့ဒါဘယ်လိုဆက်လက်လုပ်ရကိမ်းမလေးဖြစ်တာ
ဟုတ်ဟာ
ဆိုတော့အဲ့ဒါသတိထားမယ်ကဲနောက်တစ်ခုကကြတော့ခုနကုချမ်းသာပြောသားရဲ့အထင်မှာနိုင်ငံတွင်ထုတ် VPN လေနော်ဆိုတော့တူပြောရင်လုံးဝစင်ချရပါဘူးเนาะလုံးဝစင်ချရပါဘူးအာကျမတို့သူတို့ကနိုင်ငံတွင်းမှာထုတ်လိုက်ပါပြီ zero lot no lot လို့ကြော်ညာထားပါလေဆိုရင်တော့မစင်ချရပါနိုင်ငံတွင်းထုတ်ဟုတ်မဟုတ်လွယ်လွယ်ကူကူဘယ်လိုသိနိုင်လဲဆိုတော့ Play Store App Store တွေကနေတို့တွေ VPN တွေဒေါင်းမယ်လေအဲ့ဒီမှာ developer ဆိုတဲ့နေရာလေးရှိတယ်နည်းနည်းလေးပုတ်ဆွဲလိုက်ပါเนาะ install ဆိုတဲ့အောက်နားလေးမှာပဲအောက်နားလေးမှာပဲလုံးဝအောက်နားကွက်တည်ရဲ့ကဲ့ရဲ့ကဲအဲအဲ့မှာ developer ကတူလဲဆိုတာရေးထားတယ်အဲ့နေရာကိုကြည့်ပြီးတော့ဒီ company ကဘယ်ဟာအခြေဆိုင်လဲအာဘယ်သူတွေနဲ့လှုပ်ဆောင်နေလဲဆိုတာကိုအလွယ်တကူစစ်ဆေးပါအာပြီးတော့နိုင်ငံတွင်းထုတ် VPN နေဆိုရင်တော့ခုနရှင်းလက်ကထားပေးတယ် data တင်ထားပြီးတော့ပေးလိုက်မှာပဲပေါ့နော်ပေးလိုက်မှာပဲဖြစ်လာ
ဟုတ်အာကျေးဇူးပါဆိုတော့ဒီပိုင်းမှာပေါ့နော်ကျွန်တော်အများကြီးအသစ်အသစ်ဒီလေးလာတဲ့ Truth with Viber ကိစ္စ Telegram ကိစ္စ VPN ကိစ္စတွေပေါ့နော်လေးလာတဲ့အများကြီးရှိရပြီးတော့ social media တွေ business model တွေ WhatsApp ကိစ္စတွေပေါ့နော်ဆိုတော့ကျွန်တော်လိုပဲနားထောင်ရတဲ့သူတွေနဲ့အများကြီးဟိုမျက်စိပွင့်နားပွင့်ဖြစ်ရတဲ့ကိစ္စတွေရှိနေပြီပေါ့နော်ဘာလို့ဆိုတော့ကျွန်တော်တို့ကအသုံးဝင်မှုကိုပဲအဓိကထားပြီးတော့အသုံးပြုနေကြတာပေါ့နော်အသုံးဝင်မှုရဲ့နောက်ွယ်ကကျွန်တော်တို့ဘာတွေပြန်ပေးလိုက်ရလဲဆိုတော့အကြောင်းအရာတွေကိုကျွန်တော်တို့တွေးမိချင်မှတွေးမိလိမ့်မယ်အဲဆိုတော့ဒီအပိုင်းကတော့ကျွန်တော်ထင်တယ်အားလုံးလည်းဟိုလေ့လာစရာကြီးအများကြီးရှိလို့မျိုးပြင်ဆင်နေထိုင်ရမယ်ကျင့်သုံးရမယ်ဟိုပုံစံအသစ်တွေပေါ့နော် lifestyle အသစ်တွေလည်းဒီနေ့ကနေစပြီးတော့နားထောင်ပြတဲ့အချိန်ကနေစပြီးတော့ကိုနိုင်နိုင်လောက်ပြပြန်သွားကြလို့ရှိရင်တော့ပို့ပြီးတော့ privacy အားကောင်းလာကြလိမ့်မယ်လို့ကျွန်တော်ထင်တယ်ပေါ့နော်ဆိုတော့အချိန်ကလည်းလင်းလာပြီဆိုတော့မဲ့ယုံလေးကျွန်တော်ဒီဘိုင်းကိုအဆုံးသတ်ရင်လည်း digital သင်္ဘုံကြီးကိုနားထောင်နေကြတဲ့ပိတ်သက်ကိုနှုတ်ဆက်ချင်ပါတယ်အမအနေနဲ့အဆုံးသတ်မှာဗာများဟိုပြောချင်တယ်အဆုံးသတ်မှာအမအနေနဲ့ဗာများပြောပြီးတော့နှုတ်ဆက်ချင်ပါတယ်ခင်ဗျာ
โอเคโอเคกูจะนายสวยอ่ะชวนรู้ดีบักสกูนาท่องไล่ได้เฉยมาซูยินจองจองหมู่ฤเลยผิดตัวနိုင်เลยปอเนาะตาใบแม้รู้จมารูฤดีอาร์ฤก็ฉีชิ้นเสียนีลั่นฤอัญญาชื่อชื่อบาร์เด မှာအချိန်တိုင်းတာကိုငဲ့ကွက်တော့အားဖြင့်ပြီးတော့အာဒီနီးပညာနဲ့ပတ်သက်တဲ့တချို့အရာတွေကကြတော့အသေးစိတ်ရှင်းပြတော့မှတုံးတဲ့လူကပုံနာလဲမှာလေဆိုတော့ထိုင်ပြီးတော့ရှင်းပြလိုက်တယ်ဆိုရင်အရင်ချိန်ကြာသွားမှဆိုတဲ့အတွက်ကြောင့်မလို့ဒီ tools တွေကိုအများကြီးမပြုံးပြသွားဘူးအဲဒါကြောင့်မလို့စိတ်ပူပန်ဆိုးရိမ်မှုတွေရှိနေတဲ့ကိုကဒီလိုအခြေအနေမျိုးကိုကြိုက်ရောက်နေပြီဆိုလို့ရှိရင်ကျွန်တော်တို့open ဒီဖွင့်ထားတဲ့ public အတွက် awareness ပေးထားတဲ့နေရာတွေအများကြီးရှိပါတယ်ပေါ့နော်ဒီနေရာတွေကနေပြီးတော့သွားပြီးတော့လေ့လာလို့ရတယ်မြန်မာဘာသာနဲ့မဟုတ်လဲတို့တွေ AI နဲ့သုံးနေကြရမလား ChatGPT နဲ့တနည်းကို10မိနစ်လောက်ပဲသူနဲ့စကားပြောကြည့်ပါပေါ့နော်ဘယ်လိုမျိုးကာကွယ်ရမလဲကိုအသုံးပြုတဲ့ application အကြောင်းရှင်းပြပေးပါဒါမျိုးတွေလည်းကျမတို့သူနဲ့ကိုနဲ့အပြန်လည်းနေပြီးတော့ကိုသုံးတဲ့အကြောင်းအရာတွေကိုကိုဘလူကာကွယ်ရမယ်ဆိုတာလည်း plan လုပ်လို့ရပါတယ်ဆိုတော့လိလာကြပါလို့ပဲဆက်ပြီးတော့လိလာကိုလိလာနိုင်ရင်ကိုလိလာနိုင်ပလားကိုအတွက်အန်ဒီကေမှာဖြစ်ပါတယ်လို့ပြောချင်ပါတယ်เนาะဟုတ
်ကျေးဇူးပါမယုံလေးအရန်ကိုမရတန်ဖို့ရှယ်ချိန်ကိုကျွန်တော်တို့ podcast ဖြစ်မြောက်ဖို့အတွက်ရေကျွန်တော်တို့နားထောင်နေတဲ့မိတ်ဆွေကြီးအော်နည်းနည်းလေးပို့ပြီးတော့လုံခြုံသွားရင်ပဲဖြစ်ဖြစ်ဒါမှမဟုတ်လုံခြုံရင်အတိလေးဝင်သွားဖို့ဖြစ်ဖြစ်အမအခုလိုချိန်ပေးလာတဲ့အတွက်ကျွန်တော်တို့ဘက်ကအများကြီးကျေးဇူးတင်ပါတယ်ခင်ဗျာဒါဆိုဒီနေ့ episode ကိုတော့ဒီမှာပဲဆုံးသတ်ချင်ပါတယ်ကျေးဇူးပါ
ကျေးဇူးပါရှင်ကျေးဇူးပါ